ရွေးကောက်ပွဲကျင်းပဖို့တပတ်ကျော်လောက်သာလိုတော့တဲ့အချိန်မှာမဲဆန္ဒနယ်မြေတွေအပြောင်းလဲတွေအပါအဝင်ပြင်ဆင်မှုတွေအပေါ်အကဲခတ်တွေကစိုးရိမ်မှုတွေရှိနေတဲ့အကြောင်းပြောပြပေးခြင်းပါတယ်ကျွန်မမိခါပါလွတ်လပ်မြောက်တဲ့အခြေအနေတွေမရှိတာကြောင့်ရွေးကောက်ပွဲမကျင်းပဖို့အစိုးရပိုင်းမှပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတတ်မှတ်ထားတဲ့မဲဆန္ဒနယ်မြေတချို့နဲ့ရွေးကောက်ပွဲကျင်းပဖို့အစိုးရပိုင်းမှတတ်မှတ်ထားပေမဲ့တချို့နေရာတွေကိုပယ်ဖြတ်ဖို့ဆုံးဖြတ်လိုက်ပေမဲ့အချိန်ကြီးကမှပြင်ဆင်မှုတွေလုပ်ခဲ့တဲ့အပေါ်စိုးရိမ်နေကြတာပါ။စီရီတင်မောင်တွေဖြစ်သွားတဲ့တိုင်းရင်းသားဒေသတွေအများစုအပါအဝင်ကော်မရှင်ကပြန်လည်စစ်ဆေးပြီးရွေးကောက်ပွဲကျင်းပမယ့်နေရာတွေနဲ့ပယ်ဖြတ်လိုက်တဲ့နေရာတွေကိုပြင်ဆင်ထုတ်ပြန်ခဲ့တဲ့အပေါ်မှာတော့ရွေးကောက်ပွဲဆောင်ကြီးအကြီးခန့်ကြီးရဲ့ဥပမြေမှာအဖွဲ့ကအမှုဆောင်ဒါရိုက်တာဦးရေကျော်ကအခုလိုတုံ့တက်ပြောဆိုခဲ့ပါတယ်
။မကျင်းပဖြစ်ဘူးလို့ပြောတာမျိုးရက်ကပ်ပြီးတော့ကျင်းပြန်ပြီးတော့ကျင်းပမယ်လို့ပြောတာမျိုးကတော့ဟိုဝင်ရောက်ရှင်နေမဲ့ကိုယ်တည်းလောင်းနေနိုင်ငံရေးပါတီကြီးရောနောက်တခါဒီကောက်ခွေလိလာစောက်ကြီးလုံမဲ့သူတွေအတွက်ကောကတော့ဟိုတိတ်အစင်မပြေဘူးပြဟိုပြင်ဆင်ရတာတွေခြေစင်ရတာတွေအပိုင်းမှာဟိုကဲကဲလေးတွေအနောက်အဆက်လေးတွေဖြစ်တာမျိုးတော့တေချာပေါက်ရှိမှာပဲလေဟိုမလုတော့ဘူးလို့ဆုံးဖြတ်ပြီးမှဟိုလုတ်တယ်လို့ပြန်ပြောအပ်တာတဲ့ဒါကတော့မကောင်းကြအဲ့တော့ဟိုမလုတ်ဖြစ်ဘူးလို့မတက်မှတ်ခင်မှာတကယ်ဟိုလိုအပ်တဲ့ဟို recommend ပြဖို့လိုအပ်တဲ့အဖွဲ့အစည်းတွေနဲ့စနစ်တကျညှိနှိုင်းဆောင်ရွက်မှုအပိုင်းမှာအားနေတာကပေါ်လွေသွားတယ်ဆိုတဲ့အမျိုးဖြစ်တာပေါ့နော်ဒါကတော့အားနေချက်တစ်ခုအနေနဲ့တော့ဟိုတမန်ကျန်တမန်အဖြစ်ချက်ခင်းတော့မဲ့သဘောတော့ဖြစ်သွားတာပေါ့ဟုတ်ကဲ့
ဆိုပိုင်းမှာရွေးကောက်ပွဲကော်မရှင်ကရခိုင်ရှမ်းကချင်ကရင်မွန်ပြည်နယ်နဲ့ပဲခူးတိုင်းအတွင်းကလူနေတွေနဲ့ကျေးရွာအုပ်စုတွေမှာရွေးကောက်ပွဲတွေမကျေပါဘူးကြီးညာခဲ့တယ်လို့တပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအေတို့အကြတိုက်ပွဲတွေမကြခဏဖြစ်ပွားနေတဲ့ချင်းပြည်နယ်ပလောဝမြို့နယ်ကတော့ရွေးကောက်ပွဲကျင်းပဖို့ဆုံးဖြတ်ခဲ့တာကြောင့်ဝေဖန်မှုတွေအတော်လေးထွက်ပေါ်ပေးပါတယ်။အင်္ဂါနေ့ကအစ်စ်ထုတ်ပြန်ကြမှာတော့ပလောဝမြို့နယ်ကမဲဆန္ဒနယ်မြေတော်တော်များများကိုပြန်လည်ပိတ်ချက်ခဲ့ပါတယ်။ဒီလိုဆိုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲကျင်းပဖို့ပြင်ဆင်ဆုံးဖြတ်လိုက်တဲ့အထဲမှာတော့ရခိုင်ပြည်နယ်ကြောက်ဖြူနယ်အမ်းမြို့နယ်တွေကကြေးရွာအုပ်စုနဲ့ရှမ်းပြည်နယ်ကမူစိန်ဒါရှိုးမြို့နယ်ကကြေးရွာအုပ်စုတွေပါဝင်ပါတယ်။ဒီအကြောင်းလေးတွေလုတ်ခဲ့တဲ့အပေါ်မှာတော့ရခိုင်ပြည်နယ်ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ကဦးခိုင်ကောင်းဆန်ကအခုလိုရှုနေပါတယ်
။ဒီထုတ်ပြန်ချက်ကလည်းဒီ UEC ကအရန်ဟိုလုံးလုံးတဲ့ဟာကဟိုနင်းနေတာလွင်းနေတယ်လို့ပေါ့လေလွင်းနေတယ်ဆိုတာကဆေးချောင်းထဲမှာထုတ်တယ်ပြီးစိတ်မကြဘူးရက်20ကျော်လောက်မှထုတ်တယ်ပေါ့လေအဲ့တော့တခါဟိုပလက်ဝမှာငကိုကဟိုချင်းပန်းမယ်လို့ချင်းတာရှိတယ်ပြီးအခုမချင်းပန်းနိုင်တော့ဘူးစသည်အပြင်ပေါ့ဓာမျိုးတွေကဟိုအလေးနဲ့ထားပြီးတော့ဟိုထုတ်ပြန်ဖို့လိုအပ်တာပေါ့နော်ဟိုပြီးစလွေချက်ချင်းလူတချို့လူတစုဒါမှအကြံပြုပြုဆိုလို့လုတာထက်တကယ်ကိုစနစ်တကျမနဲ့ဟိုလူကိုစိမ့်စားဖို့လိုအပ်တယ်တကယ်တမ်းကဒီအစိုးရအနေနဲ့ကလည်းဘာမျိုးလုပ်သင့်လဲဆိုတော့ဥမာအစိုးရအနေနဲ့ကလည်းဒီတက်မတော်အနေနဲ့ပေါ့အထူးသဖြင့်တော့ဒီရွေးကောက်ပွဲကိုကျင်းပမယ်ဆိုရင်တိုက်ပွဲရဖို့ချိန်ညာသင့်တာပေါ့အဲ့လိုချိန်ညာလိုက်လို့ရှိရင်တော့ပို့ပြီးတော့ချောမွေးတဲ့ဟိုရွေးကောက်ပွဲဖြစ်ဖို့တည်ဆောက်ရတာပေါ့လေ
တိုင်းရင်းသားနယ်မြေတချို့မှာရွေးကောက်ပွဲတွေကျင်းပနိုင်တဲ့အခြေအနေတွေရှိတာကြောင့်အစီအစဉ်တွေဖြတ်သိမ်းကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာခဲ့တဲ့အပေါ်မှာဆိုရင်ကြောင်းလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းအင်္ဂါနေ့ကထုတ်ပြန်ပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဒေးဗစ်ဟေးကလည်းနိုဝင်ဘာ၈ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲမှာအားလုံးပါဝင်ရရှိပြီးပွင့်လင်းမြင်သာမှုရှိရှိနဲ့အများလက်ခံအောင်ဆောင်ရွက်ဖို့အင်္ဂါနေ့မှာပဲနိုင်ငံတော်အတိုင်နိုင်ငံပုဂ္ဂိုလ်သောဆန်းစုကြည်နဲ့ဆက်သွယ်ပြောဆိုရမှာတိုက်တွန်းပြောဆိုထားပါရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။